ဒီနေ့ငင်းချမ်းရေးကိစ္စမှာလွတ်တော်ဘယ်လောက်ပါဝင်လဲဆိုတဲ့ခေါင်းစဉ်နဲ့စပါးရီအဓိကဆွေးနွေးပါတယ်ရှင
် MPC ကလက်ရှိ peace process သွားတယ်ခု political ထိုင်ရောက်မရောက်သေးဘူး peace process ထိသွားတဲ့ဟာ2015မကောက်2016ကိုကူးသွားမယ်လို့သူတို့ထင်တယ်ဆိုပြီးသူတို့အဲ့လိုဆွေးနွေးသွားတယ်ဗျ
အဲ့ဒါကဘာကြောင့်လို့2016ထိရောက်မယ်လို့သူတို့ပြောသွားတာလဲရှင
်ဒီကိစ္စကကြာမယ်ဆိုတဲ့အတွက်ကြောင့်တမရဘက်ကရောခြားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကရောအဲ့လိုညှိနှိုင်းဆွေးနွေးလိုက်တဲ့အခါမှာကိစ္စကြာနိုင်တယ်ဒီငင်းကြိုင်းကိစ္စလေအဲ့လိုမျိုးဆွေးနွေးသွားတာကြားပါတယ်
အဲ့တော့ဆရာတို့တက်တက်လှွတ်တော်ကိုယ်စားလှယ်တွေရအောင်သူတို့ရဲ့ဆွေးနွေးချက်ပေါ်ဘာလည်းပြောခဲ့ကြလဲရှင
်ဆွေးနွေးတာတိတ်မဆွေးနွေးရသေးပါဘူးပအိုးကဥခွန်သုံးဖီတို့ဆွေးနွေးတာကသူကငင်းကြိုင်းလုပ်ငန်းစဉ်မှာဘာမှနောက်ရမပြီးတဲ့အခုပြည်သူစစ်တွေ PDF တွေဒါတွေရအောင်ဘယ်ချိန်မှာလာမလဲဆိုအဲ့တော့ process ပြီးမှလာမယ် political ထိုင်ရန်လို့ကြာရင်အကုန်လုံးပါမယ်တဲ့ဥပမာပြပအိုးအဖွဲ့ဆိုရင်လည်းဘာမှပြဿနာမရှိဘူးလေထားတိုက်နေတဲ့အဖွဲ့မဟုတ်တဲ့အဖွဲ့တွေပေါ့ဗျာဒီပြည်လဲတဲ့ဖွဲ့တွေသူတို့လည်းဆောင်ရတဲ့တနက်တည်းရှိနေတယ်တဲ့အဲ့ဒါဘယ်တော့ကြာရင်သူတို့ကပါဝင်ဆွေးနွေးရမှာလဲဆိုငင်းကြိုင်းစပွဲဝိုင်း political ထိုင်ရန်တော့ကြာရင်တော့အကုန်လုံးပါလာမယ်ပေါ့အခုလောလောဆယ်တော့ peace process ကိုပဲညှိနေစေကာလဖြစ်နေတယ်ပေါ့လေ political ထိုင်ရန်လောက2016လောက်မှဖြစ်လောက်တယ်လို့သူတို့မှတ်နေဆိုပြီးအဲ့လိုရှင်းပြတယ်ကျွန်တော်ကမဆွေးနွေးမလဲဆိုရင်တယောက်ကတူကွေးမိရဗျာတယောက်ကနှဖျားဖြစ်တယ်တယောက်ကကင်ဆာဖြစ်တယ်ယောဂါမျိုးမျိုးအကုန်လုံးပါရာစီတဘောပဲတိုက်လို့မရဘူးကင်ဆာဖြစ်ရင်ကင်ဆာဆေးပေးရမယ်တုတ်ကွေးဖြစ်ရင်တုတ်ကွေးဆေးပေးလိုက်ပေါ့အကုန်လုံးပါရာစီတဘောပဲတောက်ဆိုတော့မဖြစ်ဘူးထင်တယ်သူဆေးနဲ့သူဆေးဖို့လိုတယ်တို့ကျွန်တော်ကဆွေးနွေးခြင်းတယ်အဲဒါကြောင့်ကျွန်တော်အမြင်ကဒါကြငင်းငင်းဆွေးနွေးမယ်လာဥကမလာတော့မလုပ်ခြင်းလဲဆိုတဲ့လူကိုမင်းမလာရင်နေလိုက်လာတဲ့လူပဲလုပ်မယ်မလာတဲ့လူနောက်မှစဉ်းစားမယ်အဲ့လိုမျိုးကျွန်တော်လုပ်ရင်ညံသွားမယ်ညံလို့ရှိရင်ငင်းငင်းရဲ့အားဒီအတီးပွင့်နေကိုခံစားနေရတာကိုသူကမြင်လာရင်ဒါပို့ပြီးတော့အဆင်ပြေသွားနိုင်တယ်လို့ကျွန်တော်မြင်တယ်နောက်တစ်ခါသူကပြစ်စရုခါချိန်ပြီးတော့စီဝိုင်းပဲလှုပ်ချင်နေကြတယ်ဗျာအဲ့ဒီခါကိုကျွန်တော်တို့ကတော့ပြောင်းလှုပ်အောင်မဟုတ
်အခုလက်တလောမှာကရင်ပြည်နယ်တို့ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့မှာပြစ်ခတ်မှုတွေအားလည်းဖြစ်နေကြတယ်ဆိုတော့ဗောနော်ဒီငင်းချင်းရေးကိစ္စရောရှေ့ဆက်ပြီးတော့ဒီပြစ်ခတ်တွေကြမှာဘလို့ဖြစ်လာနိုင်တယ်လဲဆရာ
ကျွန်တော်ပြောသလိုပေါ့အားလုံးတော့ပါရာစီတမတိုက်လို့မရဘူးသူဆေးနဲ့သူပေးတင်တယ
်ဒီနေ့ငင်းချင်းရေးကိစ္စမှာလှွတ်တော်ကဘလို့ခဏနေပါဝင်လာမလဲဆိုတော့ဒီဆွေးနွေးပွဲရလက်ကရောနောက်ဆုံးမှာဘလို့ဖြစ်လာနိုင်လဲဆရာ
နောက်ဆုံးမေး peace process ဒီတစ်ခုလုံးကတော်တော်ထဲမှာပဲနောက်ဆုံးကြညညခုံကြရမှာပဲနောက်ဆုံး political dialogue ဆိုတာလည်းတော်တော်ထဲမှာပဲအဆုံးဖြတ်ပေးမှာပဲတကယ်တမ်းကျလွတ်တော်ကိုဘယ်ဥမဆိုင်လို့မရဘူးလေလွတ်တော်ကညညရေး process ကြီးမှာတော့ဥဆောင်နေတဲ့အခန်းကဏ္ဍမှာပါတယ
်ဒီဝင်ကြီးဦးအောင်မင်းကဒီညညရေးကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဘာရမြန်ဆွနေခဲ့သေးလဲရှင
်ဟောဝင်ကြီးဆွနေတာကညသမယကိုတွေ့သမယကိုတော့ပြောလို့မဖြစ်ဘူး तू ကထုတ်တီးပြီးတော့တင်းခံထားတယ်အများကြီးတယ်ခင်ဗျားတို့ကတော့ပြောလို့ရတယ် तू ပြောလို့ရှိရင်သူ့ကိုဖိတ်ဆိုးလို့ရှိရင်မကောင်းဘူးတဲ့သူအဖွဲ့ကြီးပေါ့လေအဲကြောင့်သူကတော့သူ့စိတ်ထဲမှာပဲချုပ်တီးစရာရှိတာချုပ်တီးထားမယ်အဲသူကဒီလိုပြောပါ
ဒီ MPC အနေနဲ့ငင်းချင်ရေးကိစ္စအတွက်ပေါ့နော်လက်တလောသူတို့ဘာတွေဆက်လုပ်သွားမယ်လို့ပြောသလဲရှင
်သူတို့ကတော်တော်လေးအိမ်ရနေပါတော့ဒီလိုမျိုးလက်နက်ကိုင်နေနဲ့ဆွေးနွေးတဲ့အခါမှာတဲ့နိုင်ငံတကာရဲ့အတွေ့အကြုံပြနိုင်ငံတကာမှာ peace process ကိုလုပ်ကင်ခဲ့တဲ့လူတွေရဲ့ညီညီရတာကအဲ့လိုဆွေးနွေးနေတဲ့အချိန်မှာအခြေခံဥပဒေကြီးရောပြည်သဲဥပဒေတွေရောခဏပိုင်းငံ့ပြီးတော့မှဆွေးနွေးရတဲ့သဘောရှိရတဲ့ဥပမာမြန်မာပြည်ကဥပဒေတွေကိုချိုးဖောက်တာကြမှာဆိုလို့ရှိရင်နိုင်ငံခြားမှာသွားပြီးဆွေးနွေးရတာရှိရတဲ့အဲ့ဒါဆိုလို့ရှိရင်ရေးကြည့်တာကတော့ငင်းငိုင်းရဖို့ဆိုရင်အီလန်မျိုးစုံနဲ့သူတို့ဆွေးနွေးနေရဆိုတဲ့အကြောင်းကျွန်တော်တို့ရှင်းမယ်
အခုလို့ဖြေကြပေးတဲ့အတွက်အင်္ဂယ်ဥလှဆွေကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့